American နဲ့ Turkey ဆက်ဆံရေးတိုးတက်ကောင်းမွန်လာတာနဲ့အမျှ Russia လို့ S400 ဒုံးကျည်တွေကိုတတိယနိုင်ငံတစ်ခုခုကိုရွှေ့ထားရင် American ကနောက်ဆုံးပေါ် F-35 တိုက်မီရင်တွေကိုဝယ်ယူခွင့်ပေးမယ်လို့ American ကကန့်လန့်လိုက်ပါတယ်။ဒီဒုံးကျည်တွေဟာ Russia Turkey နဲ့ဆက်ဆံရေးနဲ့ China ကိုပြတ်ပနေတဲ့သင်္ကေတပဲဖြစ်တယ်လို့ Dorian Juan Istanbul ကနေသတင်းပေးပို့ထားတာကိုတော့ကိုငင်းချမ်းကတင်ပြပေးပါမယ်ရှင်။
ရုရှားလေယာဉ်ပြည့် S400 ဒုံးကျည်တွေဝယ်ပြီးတဲ့နောက်မှာတူရကီဟာ American F-35 တိုက်လေယာဉ်ဝယ်ယူရေးအစီအစဉ်ကဖယ်ရှားခံလိုက်ရပါတယ်။အကြောင်းကတော့ဒီဒုံးကျည်တွေကြောင့် F-35 တိုက်လေယာဉ်ရဲ့ကိုပြောင်းနည်းပညာကိုထိခိုက်တယ်လို့ American ကပြောပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့လကပဲ American ဒုနိုင်ငံသား၏ဝန်ကြီး Victoria Nuland ရဲ့ခီးစဉ်မှာရုရှားဒုံးကျည်တွေတတိယနိုင်ငံတစ်ခုကိုရွှေ့ထားရင်ဂျက်တိုက်လေယာဉ်ရောင်းမဲ့ကိစ္စပြန်ဆမယ်လို့ပြောလိုက်ပါတယ်။တူရကီနိုင်ငံသား၏ဝန်ကြီးဟာကန်ဖင်ဒန်ကလည်းဒီလိုမျိုးဆိုရင်သဘောတူနိုင်တယ်လို့အရေးအယောင်ပြပါတယ်။ရုရှားရေးရာကျွမ်းကျင်သူအိုကာအီစီက
After the purchase of the NTR
ရေးမဝယ်ဘူးတဲ့လေယာဉ်ပြည့်ဒုံးကျည်တွေဝယ်ပြီးတဲ့နောက်မှာအာဒိုဝန်ဆိုရဖွဲ့တွေကကျုပ်လူတွေကအမားကြီးပဲလို့ဝန်ခံကြပါတယ်။တူရကီက S400 ဒုံးကျည်ဝယ်တာအကုန်ကြတိတ်များသွားခဲ့ပါတယ်။
ဒီဒုံးကျည်ကိုဝယ်လိုက်တာဟာရုရှားတူရကီဆက်ဆံရေးနှဆိုင်လာတာကိုပြသနေတဲ့သင်္ကေတပဲဖြစ်ပြီးအမေရိကန်နဲ့ဆက်ဆံရေးပြတ်ပြားလာနေကြတာပါ2016ခုနှစ်တုန်းကတူရကီကမအောင်မြင်တဲ့အာဏာသိမ်းမှုမှာအမေရိကန်ပါဝင်ပတ်သက်တယ်လို့တူရကီအစိုးရဘက်ကဆွဆွဲနေတဲ့အချိန်မယုံမကြည်ဖြစ်နေတဲ့အချိန်မှာဝယ်ခဲ့တာပါဆွီဒင်နိုင်ငံနေတိုးအဖွဲ့ဝင်ဖြစ်ဖို့တူရကီကအတည်ပြုပေးပြီးမှအမေရိကန်နဲ့ဆက်ဆံရေးပြန်ကောင်းလာခဲ့ပြီးအပြန်အလှန်အနေနဲ့ American F-16 ဂျက်တိုက်လေယာဉ်တွေကိုတူရကီကိုဝယ်ယူခွင့်ပေးခဲ့ပါတယ်ဒါပေမဲ့လည်း F-16 က F-35 ထက်နှိမ့်ပါတယ်တူရကီအိမ်နီးချင်းဂရီက F-35 တိုက်လေယာဉ်တွေနဲ့သူ့စစ်တပ်ကိုအစင်းမြင့်ဖို့လှုပ်ထားတာပါနိုင်ငံတကာဆက်ဆံရေးကျွမ်းကျင်သူဆိုလီအိုဇာက
When you read Turkey's hawks
တူရကီကသဘောထားတင်းမာသူတွေကိုတီးခေါက်ကြည့်ရင် AGM ပင်လယ်ပြင်မှာ Greece ဘက်ကအလေးတာသွားပါကိုမလိုလားကြပါဘူး
It's not tilting or is going to be tilting in favor of Greece
F-35 ဂျက်ကိုဝယ်ဖို့အမေရိကန်ကတောင်းဆိုတဲ့အတိုင်းရုရှားလို့ဒုံးကျည်တွေကိုအဇာဘိုင်ဂျန်လိုနိုင်ငံဘက်ကိုရွှေ့မလားကာတာသို့မဟုတ်လီဘီးယားကိုရွှေ့မလားဆိုတာကတော့အမေရိကန်နဲ့ဆက်ဆံရေးတိုးတက်မှုအပေါ်မူတည်ပါတယ်။နိုင်ငံသားရေးရာမူဝါဒအင်စတီကျူကဟူစီဘချီက
Turkey can easily renounce on S-400
တူရကီအနေနဲ့ S400 ကိုအလွယ်တကူဆွန့်လွတ်နိုင်ပါတယ်။ဒါနိုင်ငံရေးဆုံးဖြတ်ချက်ပါ။စီးရေးလွယ်ချက်မဟုတ်ပါဘူး။နိုင်ငံရေးဆုံးဖြတ်ချက်နဲ့နိုင်ငံရေးအရာလိုက်ရောမှုပါ။လက်ရှိမှာတော့ S400 ကြောင့်တူရကီအနေနဲ့ NATO အဖွဲ့အမေရိကန်နိုင်ငံတွေနဲ့ညီနိုင်မှုတွေတိုးပြီးလှုပ်လာနိုင်ပါတယ်
။ရုရှားအတွက်လည်းတူရကီကသူ့ဒုံးကျည်တွေဝယ်သွားတာဟာတန်တမာရေးအရာအောင်မြင်ဘူးလို့မြင်ကြပြီးတူရကီကို NATO မဟာမိတ်အဖွဲ့အကြားခွဲထုတ်နိုင်ခဲ့တာပါ။ဒီဒုံးကျည်တွေဖယ်ရှားနိုင်တယ်ဆိုရင်တော့အမေရိကန်အတွက်အလားတူအောင်ပွဲမျိုးဖြစ်မှာပါခင်ဗျာ